သင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင်
ဒေါက်တာရှင်များခင်ဗျာ AWR မြန်မာမျိုးလင့်ချင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နဲ့6နာရီမိနစ်30မှ8နာရီထိ16မီတာကီလိုဟတ်း10653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ16မီတာကီလိုဟတ်း10953ညငါမှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာဒေါက်တာရှင်များခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွေအစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်သောတာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အဓိကအရေးဖြစ်ပါသည်ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင်
တတ်ရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားသောက်နေကြရတဲ့ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားသောက်ကြတဲ့အခါစားသောက်မှုမမကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျောလင့်ချင်းအတမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့သောတရှိများရှင်ဒီကနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာအစာချက်သည့်ကိုယ်အင်္ဂါရများကိုစောင့်ရှောက်ပါဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်သောတရှိများရှင်အစာချက်တဲ့ကိုယ်အင်္ဂါရတွေကိုစောင့်ရှောက်ကြရမှာဖြစ်တယ်အစာမျိုးစုံကိုအစာအိမ်ထဲကိုမထည့်ကြဖို့တတိပြုရမယ်တထိုင်တဲ့နဲ့အစာမျိုးစုံကိုစားလေရှိတဲ့သူတွေဟာကိုယ့်ကိုယ်ကိုဒုက္ခရောက်အောင်လုပ်နေတဲ့လူတွေဖြစ်တယ်မိမိတို့ရှေ့မှာချထားတဲ့အစာတွေဟာအရသာကောင်းတဲ့အစာတွေဖြစ်ချင်းထက်လူတို့နဲ့တဲ့တဲ့အစာတွေဖြစ်ဖို့ပိုပြီးတော့အရေးကြီးပါတယ်အထဲမှာဘယ်လိုဖြစ်ပျက်နေတာကိုဖွင့်ကြည့်ဖို့တကားပေါက်တွေအစာအိမ်မှာမရှိတဲ့အတွက်လူတို့ဟာကြိုးကြောင်ဆင်ခြင်ပြီးတော့အစာတွေကိုစားသုံးကြရမှာဖြစ်တယ်။အစာစားပြီးတဲ့အချိန်မအီမသာခံစားလာရလို့ရှိရင်အမျိုးစုံသောအစာတွေကိုတထိုင်တည်းမှာစားမိတဲ့အတွက်ကြောင့်ခံစားရတဲ့အကျိုးဆက်ဖြစ်တယ်ဆိုတာသိရမယ်။ပျော်ရွှင်သားရတဲ့အသက်တာနဲ့လှုပ်ရှားသွားလာနိုင်ဖို့အစာချက်တဲ့ကိုယ်အင်္ဂါတွေဟာအရေးပါလာပါတယ်။ဘယ်အရာကိုအစာအဖြစ်စားသုံးရမှာကိုဝေဖန်ပိုင်းခြားနိုင်တဲ့အသိဉာဏ်တွေကိုဖျားသခင်ပေးသနာတော်မူပါတယ်။ဘယ်အစာဟာလူတို့နဲ့တဲ့ပြီးဘဲအစာဟာလူတွေကိုဒုက္ခပေးတယ်ဆိုတဲ့အချက်ကိုအသိဉာဏ်ရှိတဲ့လူသားတွေဖြစ်တဲ့ကျမတို့ဟာမလေ့လာသင့်ဘူးလားအချင်းပေါက်နေတဲ့အစာအိမ်ကိုပိုင်ဆိုင်ထားတဲ့သူတွေမှာမကြည်လင်မချိုသာတဲ့သဘောထားရှိတတ်တယ်အရာခတ်သိန်းတို့ဟာသူတို့နဲ့ဆန့်ကျင်နေတဲ့အောင်ဖြစ်ပြီးစိတ်တူနေတတ်တယ်အေးအေးချမ်းချမ်းဖြစ်လို့လို့ရှိရင်ကျမတဲ့အစာအိမ်ကိုပိုင်ဆိုင်ခွင့်ရအောင်လုပ်ဖို့အရေးပါလာပါတယ်တော်တရှိများရှိတစ်ချိန်တည်းတစ်ထိုင်တည်းမှာအမျိုးစုံသောအစာတွေကိုမစားသုံးသင့်ဘူးအစာကျူးချင်းကိုဖြစ်စေုံသာမကအစာမကြေတဲ့ယောဂါကိုလည်းဖြစ်စေနိုင်တယ်အစာစားချိန်မှာသစ်သီးတွေနဲ့ဟင်းသီးဟင်းရွက်တွေကိုရောပြီးစားခြင်းဟာမကောင်းပါဘူးအစာကြေချက်မှုအားချို့တက်လို့ရှိရင်အဲ့ဒီအရာနှစ်ခုကိုရောပြီးစားလိုက်ခြင်းကြောင့်စိတ်ကြယောဂါကိုဖြစ်စေပြီးစိတ်ပိုင်းဆိုင်ရာလှုပ်ဆောင်မှုတွေကိုအားနည်းစေပါတယ်သစ်သီးတွေနဲ့ဟင်းသီးဟင်းရွက်တွေကိုတီးခြားခွဲပြီးတော့စားရင်ပိုကောင်းပါတယ်။မနက်စာ၊နေ့လယ်စာနဲ့ညစာတွေဟာမထက်သင့်ပါဘူး။အစားအစာတစ်မျိုးတည်းကိုနေ့စဉ်မစားသုံးသင့်ပါဘူး။အစားအစာမထက်မှသာလျှင်စားတော့တဲ့အခါမြိန်ရှက်ပြီးတော့ခန္ဓာကိုယ်အတွက်လည်းပိုးပြီးတော့ အာဟာရနဲ့ပြည့်စုံပါလိမ့်မယ်။သောတာရှင်များရှင်သင်တို့ရဲ့အိမ်မှာအစားအစာပြင်ဆင်ခြင်းအလုပ်ကိုအကောင်းဆုံးကူညီပေးနိုင်တဲ့အစီအစဉ်တွေထားရှိဖို့လိုအပ်ပါတယ်။ပုဂ္ဂိုလ်တူဦးဟာညအချိန်မှာဖြတ်တတ်တဲ့အတွက်အတွေ့အကြုံရှိတဲ့သမားတော်တူဦးကခမားစားတဲ့အစာတွေကိုကျွန်တော်သတိထားမိတယ်။ထမင်းစားတဲ့အခါတိုင်းမှာခမားစားတာအမျိုးစုံလုံးနဲ့တတိတွေကိုဟင်းသီးဟင်းရွက်နဲ့ရောစားတော့အစာအိမ်အချိန်ပေါက်တာပေါ့သွေးလည်းမတန့်တော့ဘူးပေါ့ဒါအပြင်အစာမကြေတော့စိတ်လည်းမကြည်လင်ဘူးပေါ့လို့ပြောပြဘူးပါတယ်ကိုခန္ဓာမှာရှိတဲ့အင်္ဂါအစိတ်ပိုင်းအသီးသီးကိုအရေးတယူထားရမယ်ဆိုတဲ့အချက်ကိုနားလည်သင်ပါတယ်အစာကိုရွေးချယ်စားသုံးတဲ့အခါမှာကြောင်ကျိုးစီလျော်မှုအပေါ်မှာအခြေပြုပြီးတော့ဆင်ခြင်သုံးသပ်ရမှာဖြစ်တယ်အစာအစာတွေမှာတာမန်အားဖြင့်တခြားအထက်များလေးရှိတယ်ကိတ်မုတ်တွေပူတင်းတွေထောပမုတ်ဂျယ်လီယိုဘူးတွေဟာအစာမကြေယောဂါရဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်။အထူးသဖြင့်နွားနို့တကြားနဲ့ဥတွေကိုအဓိကထားပြီးရောစပြုလုပ်ထားတယ်။ပူတင်းကြက်ဥနို့ပေါင်းတွေဟာကျန်းမာရေးကိုထိခိုက်စေတယ်။နို့နဲ့တကြားကိုအတိုင်းဆမဲ့ရောပြီးစားသုံးခြင်းကိုရှောင်ကျဉ်သင့်တယ်။တချို့ပုဂ္ဂိုလ်တွေဟာကျန်းမာရေးပြုပြင်ပြောင်းလဲမှုအတွက်ကောင်းတယ်လို့ထင်ပြီးနွားနို့ကိုတကြားများများနဲ့ပေါက်ပြီးတော့သုံးဆောင်တတ်ကြတယ်။ဒါပေမဲ့နွားနို့နဲ့တခြားရောပြီးတော့တောက်သုံးခြင်းဟာအစာအိမ်ထဲမှာအချင်းပေါက်စေပြီးတော့ကျောင်းမာရေးကိုထိခိုက်စေပါတယ်။ငရုတ်ကောင်းမုန့်နဲ့အချိုးပွဲတွေကိုဇပွဲပေါ်မှာပြင်ဆင်ခြင်းနဲ့လေလေကျောင်းမာရေးအတွေ့ပိုပြီးကောင်းလေလေဖြစ်ပါတယ်။ရောရှက်ရှုပ်ထွေးတဲ့အစာတွေဟာလူရဲ့ကျောင်းမာရေးကိုထိခိုက်စေတယ်။အသိဉာဏ်ကင်းမဲ့တဲ့တရိစ္ဆာန်များတော့မှလူသားတွေစားနေတဲ့အဲ့ဒီလိုအစာတွေကိုဘယ်အခါမှမစားပါဘူး။ဆန်းကျဲပြီးရှုပ်ရှုပ်ထွေးထွေးရောရှက်ထားတဲ့အစာတွေဟာကျန်းမာရေးကိုထိခိုက်စေပါတယ်ဆိုတဲ့အကြောင်းအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်။ဒေါက်တာရှင်များရှင်းလင်းချမ်းမြေ့ကြပါစေရှင်။
จองลีซีตะกอดตเปลี่ยนยอกซีจีนเรนีดาวบอเตซอนตูจองลีโดเยชูตเกลูรีตวยตูลีเปกาบูลองเนตูนะลองนาซีเตโกสเตกายวยนอเกเกเตเปเกလင်းတရားကိုပေးဝေပါလို့မေတ္တာရှင်အာသစ္စာရှင်ဒုဘွားမျော်လင့်ချက်တွေသူဖြည့်စီကတက်ဖို့ထောက်ရမယ်စီသည်จาเรกิเสตกูมาลูรีตั่วตูลิเปกาปูหลองเนตุนะลองตาสีเตยเยอะเดโกไตจวยนายพุทโธมะด้วยบาลีมังกบาลูรีตั่วตูลิเปลูยูชาเรปิงเยเรกาโยထွေရအောင်လို့သက်ဆုံးကတဲ့တီခံကဲလင်းတရားကိုပေးဝေပါလို့မေတ္တာရှင်အောသစ္စာရှင်တို့ဘွားမျော်လင့်ချက်တွေသူဖြည့်စီကသက်ဖို့ထောက်ရမည်စီ
တော်တော်ရ ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မစရာဦးတိမောင်ဆံမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာဆင်ရင်ခွန်အားယူကြပါစို့။
သောတော်ရှင်များကျမ်းမာ၍ပျော်ရွှင်ကြပါစေသော။ယနေ့မွန်မြလာသောနေ့တင်ပါဆိုလို့ရှိရင်ပြန်လည်ပြီးတော့မိတ်ဆွေတို့နဲ့အတူနာတော်တာစင်ခွင့်ဒေသနာကိုဟောပြောခွင့်ရတဲ့အတွက်ကြောင့်ကျေးဇူးတင်ပါတယ်။ဒီနေ့ချစ်တော်မိတ်ဆွေတို့ကိုဓမ္မတေသာနာကနေမှပြောသွားမှာကတော့တရားစီရင်ခြင်းအတွက်ပြင်ဆင်နိုင်ရာသခင်ယေရှုထံလာပါဆိုတဲ့သတင်းစကားကိုပြောသွားမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့တရားစီရင်ခြင်းအတွက်ပြင်ဆင်ဖို့ရန်အတွက်နော်ကျွန်တော်တို့လောကရဲ့တရားစီရင်ခြင်းမဟုတ်ဘူး။နော်ကောင်းကင်နိုင်ငံတော်ဖရာရဲ့တရားစီရင်ခြင်းမှာတို့ကျွန်တော်ပြင်ဆင်နိုင်ဖို့ရန်ဒီနေ့ဘယ်သူကိုဒီမှာသွားရမလဲတရားစီရင်ခြင်းမှာလွတ်မြောက်ဖို့ရန်အတွက်ကျွန်တော်ဘယ်သူဒီကိုသွားရမလဲရှင်းနေကြီးဖြစ်တဲ့ကျွန်တော်တို့ကသခင်ယေရှုတရားကိုသွားဖို့ဖြစ်ပါတယ်။ဒါကြောင့်ယေရမိခန်းကြီး31ငွေ33မှာနောင်ကာလအခါဤသေးလအမျိုးသားတို့၌ငါပေးအပ်သောဝိညာဉ်တရားဟုမူကားထာဝရဖရာသည်ငါဤပညာတရားကိုထိုသူတို့အတွင်းထဲသို့သွင်းပြီးသူတို့နှလုံးပေါ်မှာရေးထားပြီငါသည်သူတို့ဤဖျားဖြစ်မည်သူတို့သည်လည်းငါဤလူဖြစ်ကြလိမ့်မည်ဆိုပြီးတော့ဖော်ပြထားပါတယ်တကယ်သိကောင်းတဲ့ကြံချက်ဖြစ်တယ်ကျွန်တော်တို့အတ္တတာရဲ့ရှင်ဘုရင်လမ်းပြရှင်ထောင်းမရှင်နဲ့ကယ်တင်ရှင်ဖြစ်ရန်ကိုတော်ကိုကျွန်တော်တို့ကခေါ်ဖိတ်သင့်ပါတယ်ကိုတော်ကကျွန်တော်တို့ထဲမှာမိမိရဲ့ဖြောင်းမခြင်းကိုထားပေးပါတယ်အဲ့ဒီတားမကပဲနဲ့စကားတော်ကိုကျွန်တော်တို့ကနားထောင်နိုင်ရန်ကျွန်တော်တို့ရဲ့အတ္တတာကိုပြောင်းလဲစေပါれအသိမွေးဖွားခြင်းကိုဖြစ်စေတဲ့တန်ရှင်းသောဝိညာဉ်တော်ကိုလည်းပေးတော်မူပါれဘဝဟောင်းပျောက်ွယ်သွားပြီးတော့ဘဝအသိဖြင့်ကျွန်တော်တို့အသက်ရှင်လာမယ်တကောတော်အားဖြင့်သခင်ယေရှုရဲ့ဖြောင့်မတ်ခြင်းမျိုးကိုကျွန်တော်တို့ကစတင်လာပါれတရားစီရင်ခြင်းအတွက်တမန်ကျမ်းစာကသတင်းကောင်းဖြစ်နေပါれဒါကြောင့်မျိုးကြီးတစ်မျိုးရဲ့လမ်းမကြီးပေါ်မှာဆိုရှင်အမျိုးသမီးတစ်ဦးအားဆိုရှင်လမ်းလျှောက်လာပါれသူမကြိုက်နေတဲ့သခင်တပုတ်ကြားလိုက်တဲ့ခါမှာဆိုရှင်အဲ့ဒီအတန်ထွက်လာတဲ့အိမ်ထဲသို့သူမကဝင်လိုက်တယ်။မကြမ်းခင်ပါဆိုလို့ရှိရင်အသင်းအုပ်ဆရာကလို့ရှိရင်တော့တရားပလင်ပေါ်ပါလို့ရှိရင်တရားစာဟောတယ်။အသင်းအုပ်ဆရာတရားစာဟောတာကောတမန်တော်ဝိတုခန်းကြီးဆက်ကွန်ငယ်31ကိုဖတ်လိုက်ပါတယ်။အဲ့ဒီကျမ်းချက်ကလူသားများအားတရားစင်မြင့်မြင့်နေ့ရက်အကြောင်းဖြစ်ပါတယ်။တရားစင်မြင့်မြင့်အကြောင်းကိုသူမကြားခြင်းဆုံးလုံးဝအဲ့ဒါတရားစင်မြင့်ခြင်းအကြောင်းကိုလုံးဝမကြိုက်ဘူး။ဒါကြောင့်စိတ်လည်းမဝင်စားဘူးအဲ့ဒီတော့ကြောင့်သူမတို့ရှင်ရင်ပြန်ထွက်သွားခဲ့တယ်နော်သူပြင်မဲ့လည်းညမှာဆိုလို့ရှိရင်သူမလုံးဝအိပ်ဖို့ကြိုးစားပြင်မဲ့လုံးဝအိပ်မပျော်ဘူးသူမစဉ်းစားနေတာကဘာအကြောင်းအရာကြီးကသူမထဲမှာဝင်လာလဲဆိုတော့အဲ့ဒီတရားစီရင်ခြင်းအကြောင်းကိုသူမအမြဲစဉ်းစားနေမိတယ်ဒါနဲ့သူကတော့ရှင်ရင်ကျွန်မမပြင်ဆင်ရသေးဘူးကျွန်မမပြင်ဆင်ရသေးဘူးဆိုပြီးတော့သူမရဲ့စိတ်ထက်ကလည်းသို့လောအတန်နေမိလာတယ်ဒါနဲ့သူမအိမ်မှာလို့ရှိရင်သူ့အဖိုးရဲ့နာယီရှိတယ်။အဲ့ဒီနာယီကလည်းသူ့ရဲ့နာယီတန်ကထိုးတိုင်းထိုးတိုင်းတီတော်ဆိုအချိန်တန်အတန်ပေးတယ်။ဒီခါမှာသူမကအဲ့ဒီနာယီတန်ကိုကြားရတဲ့ခါမှာတီတော်ဆိုတဲ့အတန်မဟုတ်တော့ဘဲနဲ့ဘာလို့ပြောထားလဲဆိုတော့စီရင်စစ်စင်းစီရင်စစ်စင်းဆိုပြီးတော့ကြားနေရတယ်တဲ့သူမရဲ့နားထဲမှာအဲ့ဒီခါမှာလို့ရှိရင်သူမအိမ်လို့လည်းမပြောဘူးအဲ့ဒီတရားစီရင်ခြင်းအတွက်သူမရဲ့စိတ်ကိုတုံ့နှုတ်ချောက်ချားစေတယ်။အဲ့ဒီကမှသူမတို့ရှင်အသင်းအုပ်ဆရာဖုန်းဆက်နိုင်ဖို့ရန်အတွက်သူမရဲ့ဖုန်းစာအုပ်ကိုဖွင့်လိုက်တဲ့ခါမှာအဲ့ဒီအသင်းအုပ်ဆရာရဲ့ဖုန်းနံပါတ်ကိုသူမတွေ့တယ်။အဲ့ဒီကမှသူမဖုန်းကိုကောက်ကင်လိုက်ပြီးတော့အသင်းအုပ်ဆရာကိုဖုန်းဆက်လိုက်တယ်။ကျွန်မတို့ရှင်ဆရာတရားဟောနေချိန်မှာထွက်သွားတဲ့သူဖြစ်ပါတယ်တဲ့။ကျွန်မအစင်သိမရှိဘူးတဲ့။တရားစီရင်ခြင်းအကြောင်းကိုဆရာကဟောကြားတဲ့ခါမှာကျွန်မနားမထောင်ချင်လို့ထွက်သွားခဲ့တယ်တဲ့။ဒါမဲ့ယခုမှလို့ရှိရင်ကျမအဲ့လိုမပြောဘူးတဲ့ကျမအဲ့တရားစီရင်ခြင်းအတွက်အစင်သိမရှိဘူးတဲ့ဒါကြောင့်ကျမကိုကူညီနိုင်မလားလို့ပြောလိုက်ပါတယ်ချစ်တော်မိတ်ဆွေတရားစီရင်ခြင်းကိုကျွန်တော်တို့ကကြောက်ရွံ့တုန်လှုပ်ခြောက်ခြားတဲ့အခါမှာတနာကျင်နာစွာနဲ့သခင်ယေရှုပါလို့ရှိရင်သူ့ထံသို့ချဉ်းကပ်ရန်ကျွန်တော်တို့ကိုဖိတ်ခေါ်နေပါတယ်ဖိတ်ခေါ်လည်းရှိပါတယ်ဒါကြောင့်သခင်ယေရှုကကျွန်တော်တို့ရဲ့မိတ်ဆွေဖြစ်ပါတယ်ဂျေဇုတော်အားဖြင့်ကျွန်တော်တို့အားတရားစီရင်ခြင်းကိုကြောက်ရွံ့စရာမလိုတော့ဘူးသခင်ယေရှုကိုအားကိုးမယ်ဆိုလို့ရှိရင်အပြစ်စီရင်ခြင်းနဲ့ကျွန်တော်တို့ကတော့ရှင်ကင်းလွတ်မှာဖြစ်ပါတယ်။ဒါကြောင့်တန်ရှင်းသောဝိညာဉ်တော်ရဲ့တကိုးတော်ကြောင့်စုံလင်တဲ့ဘဝတစ်တို့ကျွန်တော်တို့ကတော့ရှင်ကူးပြောင်းစေပါတယ်။အသစ်ဖန်ဆင်းခြင်းခံရတဲ့တတဝါဖြစ်လာပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတရားစီရင်ခြင်းအတွက်ကျွန်တော်တို့ ပြင်ဆင်ထားနိုင်ဖို့ရန်ပထမအဆင့်အနေနဲ့ကတော့သခင်ယေရှုထံသို့လာပြီးတော့ကျွန်တို့ရဲ့ကိုယ်စားကျွန်တော်တို့ရဲ့ကိုယ်စားအဖြစ်ကိုတော်ရဲ့အသက်ကိုကျွန်တော်တို့ကလက်ခံရမှာဖြစ်ပါတယ်ဒုတိယအဆင့်ကတော့ယေရှုတော်နဲ့တကူတော်အဖြစ်ကျွန်တော်တို့ရဲ့အပြစ်များကိုဝန်ချတောင်းပန်ပြီးတော့ဆွံ့လွတ်ရမှာဖြစ်ပါတယ်တတိယအဆင့်ကတော့တန်ရှင်းသောဝိညာဉ်တော်ပေးတော်မူမဲ့ဘဝအသက်ကိုကျွန်တော်တို့လက်ခံရမှာဖြစ်ပါတယ်ဒါကြောင့်ယုံကြည်ခြင်းအပြည့်ဝနဲ့သခင်ယေရှုတန်ကျွန်တော်တို့လာမယ်ဆိုရင်ကျွန်တော်ရဲ့ဘဝဟောင်းပါတော့ရှင်ပျောက်ကွယ်သွားပြီးတော့သခင်ခရစ်တော်ရဲ့တကူတော်အဖြစ်ကျွန်တော်တို့ကတော့ရှင်ဘဝအသက်တော့ကူးပြောင်းရမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ကိုလိုက်လဲစွာလက်ခံရန်သခင်ယေရှုကစောင့်မျှော်လျက်ရှိပါတယ်ဒါကြောင့်အလိုတော်ကိုဝန်ခံပြီးတော့ကျွန်တော်တို့ကသခင်ခရစ်တော်ဒီကိုလာပြီးတော့သခင်ခရစ်တော်ရဲ့အလိုတော်ကိုလိုက်လျှောက်အသက်ရှင်ကြပါစို့လို့ဆုတောင်းဆန္ဒပြုရင်းနဲ့ညီကုန်းချုပ်ပါတယ်အားလုံးဖျားကောင်းကြီးတုံလောင်းချပေးပါစေအထက်ကောင်းငယ်ပေါ်၌တည်ရှိမှုတော်ဖပါဗျာယနေ့တရားစီရင်ခြင်းအတွက်ပြင်ဆင်နိုင်ရန်သခင်ယေရှုထံလာပါဆိုတဲ့သတင်းစကားကိုကြားနာခဲ့ရပါ၏ယနေ့ချစ်တော်မိတ်ဆွေများအားလုံးတို့သည်ဤသတင်းစကားကိုနားထောင်ကြားရတဲ့အခါမှာမိမိကိုယ်ကိုမိမိအသက်တာကိုဆင်ခြင်ပြီးတော့ဖြူစင်တန်ရှင်သောအသက်တာကိုရဖို့ရန်အတွက်ဝိညာဉ်တော်ရဲ့အပြောင်းအလဲကိုခံစားနိုင်ဖို့ရန်အတွက်သခင်ယေရှုထံမှာအရောက်လန်းလာပြီးတော့မိမိရဲ့ဘဝတတကိုပုံအပ်ပြီးအသက်ရှင်ရသောခွင့်ကိုပေးတော်မူကြောင်းတပည့်တော်တာဝန်ရှင်ခရစ်တော်၏နာမတော်ကိုပြည့်စုံတော်မှာတပါဗျာအာမင်
ညောင်လင်းချင်းအသားလေးအစီအစဉ်ကိုနားတော်တာဆင်းနေကြတဲ့ဒူလေးဒူမလေးတို့အားလုံးကျမ်းမာပျော်ရွှင်မှုအပေါင်းနဲ့ပြည့်ဝကြပါစေလို့ရှေးဥစွာဆန္ဒပြုလိုက်ပါတယ်ကွယ်ဒူလေးဒူမလေးတို့ရဲ့ဒီလာဟာခရစ်စမတ်လဖြစ်တဲ့အတွက်ခရစ်စမတ်နဲ့ပတ်သက်တဲ့ပုံပြင်လေးတွေနားထောင်ကြရအောင်နော်ဒီနေ့ဒေါ်လေးလတ်လတ်ပြောပြမယ်မှတ်သားဖွယ်ရာပုံပြင်လေးကတော့ခရစ်စမတ်လက်ဆောင်ဆိုတဲ့ပုံပြင်လေးပေါ့ကွယ်ဒူလေးဒူမလေးတို့ရဲ့ဟိုးရှိရှိတုန်းကဖျားသခင်ကိုကြောက်ရွံ့ရိုသေပြီးဖျားရှင်ကိုယုံကြည်ကိုးစားတဲ့အတွက်ဖျားရှင်ရဲ့နှလုံးသားနဲ့တွေ့ထိတဲ့ယောသားနဲ့မာရိဆိုတဲ့ဇနီးမောင်နှံနှစ်ဦးရှိတဲ့ကွယ်သူတို့နှစ်ဦးမှာသံကောင်းစီရင်စစ်တဲ့အချိန်ရောက်တော့သူတို့ရဲ့ရက်ရွာဖြစ်တဲ့ဘက်လင်မြို့ကိုပြန်ကြရတာပေါ့အဲ့ဒီအချိန်မှာဇနီးတဲ့မာရိဟာကိုယ်ဝန်အရင်အမှရှိနေပြီပေါ့ကွယ်တူလေးတူမလေးတို့ရေ အင်မတန်ချမ်းအေးလှတဲ့ညလေးတညမှာမာရီဟာခလေးလေးမွေးဖွားလာတဲ့မွေးဖွားလာတဲ့ခလေးလေးရဲ့အမည်ကိုယေရှုလို့မှဲ့ခေါ်တဲ့ကွယ်ယေရှုဆိုတဲ့အတိတ်ဘယ်ကတော့လူအပေါင်းတို့ကိုကယ်တင်မဲ့ကယ်တင်ရှင်ဖြစ်တဲ့ကွယ်ဒီကယ်တင်ရှင်ယေရှုသခင်မွေးဖွားလာတဲ့ဆိုရင်ပဲအရှိအနောက်တောင်မြောက်အရက်လေးမျက်နာကလူတန်းစားမရွေးအဆင့်အတန်းအသီးသီးဟာကယ်တင်ရှင်ယေရှုစီကိုလက်ဆောင်အသီးသီးယူလာကြပြီးပူဇော်ဆက်ကပ်ကြတဲ့ကွယ်အနီးနာပတ်ဝန်းကျင်ကလူတန်းစားအသီးသီးလည်းရှိသမျှနဲ့လက်ဆောင်လေးတွေလာပေးကြတာပေါ့ကွယ်လာပေးတဲ့သူတွေထဲမှာကလေးသူငယ်လေးတွေလည်းပါကြတဲ့အဲ့ဒီကလေးသူငယ်လေးတွေလည်းသူတို့မှရှိတဲ့တံပိုးထားတဲ့လက်ဆောင်လေးတွေအလူအရက်သွားပေးကြတဲ့ကွယ်ဒူလေးဒူမလေးတို့ရေအဲ့ဒီဘက်လင်မြို့နားမှာရှိတဲ့ရွာလေးတစ်ရွာမှာမုတ်ဆိုးမကြီးတယောက်ရှိတဲ့အဲ့ဒီမုတ်ဆိုးမကြီးမှာအင်မတန်ချစ်တဲ့သမီးလေးတယောက်ရှိတဲ့မုတ်ဆိုးမကြီးဖြစ်တဲ့အတွက်ဆင်းရဲရှာတဲ့ကွယ်သူသမီးလေးနာမည်ကတော့ဒီဒီလို့ခေါ်တယ်လေဒီဒီလေးဟာသူလဲတခြားသူငယ်ချင်းတွေလိုယေရှုလေးကိုလက်ဆောင်ပေးချင်တာပေါ့ကွယ်ဒါပေမဲ့သူတို့ကအင်မတန်မှဆင်းရဲတော့ပစ္စည်းလည်းမရှိဝယ်စရာပိုက်ဆံလည်းမရှိဘူးပေါ့ကွယ်ဒီဒီလေးကိုသူ့အမေကသမီးရဲ့မိမေတို့မှယေရှုသူငယ်တော်လေးကိုလက်ဆောင်ပေးဖို့ဘာမှမရှိပေမဲ့ဝမ်းမနည်းပါနဲ့ကွယ်ဖယားသခင်စီမှာတောင်းရင်ဖယားသခင်ပေးပါလိမ့်မယ်လို့ပြောတဲ့ဒီဒီလေးလည်းသူ့အမေအကြံပေးတဲ့အတိုင်ဆုတောင်းတော်တာပဲတဲ့ကွယ်သူခဏခဏဆုတောင်းတော်တာပေါ့ဒူလေးဒူမလေးတို့ရေတနေ့တော့ဒီဒီလေးဟာဟိုးလေခွင်းထဲကိုစိတ်ညစ်နေတာကိုပြေပြောက်ဖို့ထွက်သွားတဲ့ကွယ်လေခွင်းပြင်ထဲမှာသွားထိုင်ပြီးမျက်ရည်တွေစီးကျပြီးဆူတောင်းနေတဲ့သူဆူတောင်းပြီးလို့မျက်စိဖွင့်လိုက်တဲ့ဆိုရင်ပဲသူ့ရဲ့အရှိမအင်မတန်မှလှပတဲ့သစ်ပင်လေးတစ်ပင်ကိုတွေ့တဲ့အဲ့ဒီသစ်ပင်လေးဟာတိတ်ပြီးထူးဆန်းနေတဲ့ကွယ်နှင်းတော်ထဲမှာပေါက်တဲ့သစ်ပင်လေးတွေလိုပဲတဲ့ကွယ်ဒီဒီလေးဟာထူးဆန်းတဲ့သစ်ပင်လေးကိုကြည့်ပြီးအင်းဒီသစ်ပင်လေးဟာသိပ်ပြီးလာတာပဲဒီသစ်ပင်လေးကိုသူငယ်တော်ယေရှုလေးကိုလက်ဆောင်ပေးရင်ကောင်းမယ်လို့တွေးမိတဲ့ကွယ်အဲ့ဒါလိုတွေးမိပြီးဆွဲနှုတ်ပြီးသူ့အိမ်ကိုပြန်ယူသွားတာပေါ့နောက်ပြီးသူ့အမေကိုမိမေရေသမီးစုတောင်းတာသူငယ်တော်ယေရှုလေးကိုလက်ဆောင်ပေးဖို့ဘုရားသခင်စီစဉ်ပေးတယ်လို့ပြောပြတဲ့ကွယ်သူ့အမေကသမီးရဲ့ဖျားသခင်ဘယ်လိုစီစဉ်ပေးတယ်လဲလို့မေးလိုက်တဲ့အခါမှာသူအကြောင်းစုံပြောပြတဲ့သူ့အမေကလည်းသိသဘောကျသွားတာပေါ့ဒါနဲ့ဒီဒီလေးဟာသူ့ရဲ့တစ်ပင်လေးကိုပိုပြီးလှပအောင်သူ့မှာရှိတဲ့စက်ကူလေးတွေကစားစရာဘောလုံးလေးတွေနဲ့အယုတ်ကလေးတွေကိုတွဲလောင်းလေးတွေကျပြီးလှပအောင်ပြင်ဆင်တာပေါ့ကွယ်ပြီးတော့တစ်ပင်လေးကိုလည်းတစ်ပင်လက်ဆောင်လို့နာမည်ပေးလိုက်တဲ့ကွယ်ဒီဒီလေးလည်းအင်ကြီးအဝတ်အစားလဲပြီးသူ့ရဲ့တစ်ပင်လက်ဆောင်လေးကိုယူသွားပြီးတော့သူများတွေလက်ဆောင်ပေးတဲ့သူငယ်တော်ယေရှုလေးနာကိုမရေတရေဖြည်းဖြည်းလေးနဲ့သွားပေးတဲ့ကွယ်ဒူလေးဒူမလေးတို့ရေအဲ့ဒီအချိန်မှာသူငယ်တော်ယေရှုလေးဟာဒီဒီလေးရဲ့တစ်ပင်လေးကိုသေးသေးချာချာစိုက်ကြည့်နေတဲ့ကွယ်ဒီဒီလေးလည်းတံပိုးရှိတဲ့လက်ဆောင်တွေအများကြီးရှိပါရဲ့နဲ့သူ့ရဲ့တစ်ပင်လက်ဆောင်လေးကိုပဲစိတ်ဝင်တစားကြည့်နေတဲ့အတွေ့သိပြီးကျဉ်နဝမ်းသာသွားပြီးတော့သူ့ရဲ့အိမ်ကိုပြန်လာတဲ့ကွယ်ဒီတစ်ပင်လက်ဆောင်လေးဟာအခုခေတ်ခရစ်စမတ်ရောက်တိုင်းခရစ်စမတ်တစ်ပင်လို့ပြောင်းလဲခေါ်တွင်သွားတာပေါ့ကွယ်ဒါကြောင့်ခရစ်စမတ်ရောက်ပြီးဆိုရင်ကဘာနဲ့အဝမ်းခရစ်စမတ်တစ်ပင်လေးတွေမပါရင်မပြီးအောင်ခရစ်စမတ်ကျင်းပကြတာပေါ့ခရစ်စမတ်တစ်ပင်လေးကိုသာမကဘူးအချို့နိုင်ငံကြီးတွေမှာဆိုရင်တစ်ပင်ကြီးတွေကိုတောင်လှပအောင်မွမ်းမံပြင်ဆင်ကြတာပေါ့ကွယ်ဒူလေးဒူမလေးတို့ရေအခုခေတ်မှာဆိုရင်ခရစ်စမတ်ရောက်တိုင်းခရစ်စမတ်တစ်ပင်လေးကိုအလေးထားရုံမကဘူးကုန်တိုက်ကြီးတွေ၊ကုန်စုံဆိုင်ကြီးတွေနဲ့ခန်းနာတဲ့ဟိုတယ်ကြီးတွေမှာခရစ်စမတ်တစ်ပင်ကိုအလှဆင်ပြီးခရစ်စမတ်အမှတ်တရအဖြစ်ပြုလုပ်ထားကြတာပေါ့ကွယ်။ဒူလေးဒူမလေးတို့ရေ။ပုံပြင်လေးကတော့ဒါပါပဲ။ဒူလေးဒူမလေးတို့လည်း ခရစ်စမတ်ရောက်တိုင်းရယူခြင်းမဟုတ်ဘဲပေးဆက်ခြင်းအဖြစ်ခရစ်စမတ်မှာကိုယ်မှရှိတဲ့လက်ဆောင်လေးတွေနဲ့မုံမြတဲ့စိတ်ထားပြီးသူတစ်ပါးရဲ့စိတ်ကိုပျော်ရွှင်မှုပေးနိုင်ကြပါစေလို့ဒေါ်လေးလတ်လတ်ဆုတောင်းလိုက်ပါရယ်ကွယ်တူလေးတူမလေးတို့အားလုံးခရစ်စမတ်လက်ဆောင်ဆိုတဲ့ပုံပြင်လေးကိုနာတော်တာစီရင်ရွှေလန်းချမ်းမြေ့ကြပါစေကွယ်
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 86 116တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ယေရှုတင်ပါရယ်ခင်ဗျာ။